လက်ဘရောင်းတောင်ကျင်းဤစီမံကိန်းကိုကန့်ကွက်တဲ့သဘေးစခန်းမှာထိုင်ရရခဲ့တဲ့တန်ဃာတော်တွေအားလုံးကိုမန္တလေးစေယုံမှာဒီကနေ့ပြောင်းရွှေ့စေကူတာမှုပေးနေပါပြီ။လောလောဆယ်စေကူတာမှုခံယူနေတဲ့ဒံယာရတန်ဃာနဲ့လူပုဂ္ဂိုလ်စုစုပေါင်း84ယောက်ရှိတယ်လို့ဒံယာရတန်ဃာတွေရေဆောင်ရွက်နေတဲ့တန်ဃာတော်တစ်ပါးက VOA မြန်မာပိုင်းကိုပြောပါတယ်။အခုလိုတန်ဃာတော်အများစုပါဝင်တဲ့စီမံကိန်းကန့်ကွက်သူတွေပေါ်အာဏာပိုင်တွေကင်တွယ်ဖြည့်ရှင်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးရမယ့်ကော်မရှင်အနေနဲ့ရောဘလို့ဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေပါပြီလေဒီကော်မရှင်ထဲမှာနာမည်စင်းပါတဲ့88မျိုးဆက်ចောင်းသားကောင်းဆောင်နှုတ်ဦးကလည်းဒီကော်မရှင်ကနေနှုတ်ထွက်ခဲ့ပါတယ်ဒီအကြောင်းတွေကိုဘန်ကောက် VOA ရုံးခွဲကနေစုံစမ်းထားတဲ့မဆုမြတ်မုံကပြောပြပေးပါရှင
်ကောင်းပါပြီကျင်းဤစီမံကိန်းကိုကန့်ကွက်တဲ့မုံရွာခရိုင်စလင်းကြီးမြို့နယ်တွေကတပိတ်စခန်းအပေါ်အာဏာပိုင်တွေကအင်အားသုံးနှိမ်နင်းခဲ့လို့ဒဏ်ရာရခဲ့တဲ့တန်ဃာတော်တွေကိုမုံရွာစေယုံကနေပြီးတော့မန္တလေးစေယုံကိုဒီကနေ့အားလုံးပြောင်းရွှေ့ကုသပေးနေပြီဖြစ်ပါတယ်။ဒီကနေ့မုံရွာဘက်ကနေနောက်ထပ်ဒဏ်ရာရတန်ဃာ71ပါးကိုပင်ဆောင်ပြီးတော့မန္တလေးစေယုံမှာကုသပေးနေတဲ့အကြောင်းကုညီဆောင်ရွက်ပေးနေတဲ့မန္တလေးဖျားကြီးအလေတိုက်ကဆရာတော်ဦးဝီတုတာက VOA မြန်မာပိုင်းကိုအခုလိုမိန့်ပါတယ်
။မုံရွာသွားပြီးတော့ဒီကိဒဏ်ရာရတဲ့တန်ဃာတော်တွေသွားပြင်ပြီးယခုစေဝါကုသနေတယ်။မုံရွာစေယုံဆိုတော့တန်ဃာမရှိတော့ဘူးလို့သိရတယ်ခမကြီး။အရာရီပြင်းထန်တဲ့အခါကျတော့မန္တလေးမှာကျွေးပြီးတော့တန်ခါဆန္ဒအရမန္တလေးရှိဟောရှိဟောကြီးအထူးသဖြင့်ဆရာဝန်ကြီးတွေဖိတ်ဆွေးစာမကုသနေကြတယ်ဒီမှာကြီးတန်ရာရလူရောတန်ခါရောဆို84ပါးတယ်ဒီမှာကြီးအခုလောလောဆယ်ရှိနေတာ
အခုလိုစေကုသမှုခံယူနေကြတဲ့တန်ဃာတွေအတွက်ဆေးရုံမှာလာရောက်လှူဒန်းနေကြသူတွေရှိတဲ့အကြောင်းကိုလည်းဆရာတော်ဦးဝီတုတ္တကမိန့်ပါတယ
်အခုစေတနာရှင်ဒါကဒကမတွေကတော့လှူဒန်းနေတာတဦးတယောက်ရဲ့လို့တောင်းယူတာမဟုတ်ဘူးတော့သောတနာစေဝါသောရေသံရှင်တော်ကောင်းနိုင်ရနိုင်ရလေးတွေလှူနေတာပါခင်ဗျာ
နိုဗ ెంబ ာလ29ရက်နေ့မနေ့3နိုင်အချိန်မှာမုံရွာခရိုင်တဲကတပိတ်စခန်းတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ့်နှင်းဖြိုခွင်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်မုံရွာနဲ့လက်ပတောင်းဘက်တွေမှာဒေသခံတွေဟာစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်မုံရွာမြို့မှာဆိုရင်ကုံရောင်းကုံဝယ်တွေမရှိသလောက်ခြောက်ခန်းသွားတယ်လို့ဒေသခံတယောက်ကဆိုပါတယ်
မော်မျိုးကြီးကလည်းအခုကတိတ်ဆိတ်နေအခါတိုင်းပုံမှန်ထက်ကိုဟိုလူသွားလူလာတွေလည်းနေပြီးတော့ကြတော့လုပ်ငန်းကိုင်ကန်းတွေလည်းတိတ်မဖြစ်ကြတဲ့အခြေအနေမှာရှိတယ်။အဲလိုဆိုနေရတာကမလာရဲကြတာတွေရောပါတယ်လေ။မော်မျိုးဆိုတာကတကယ်တမ်းကြတော့မျိုးကြီးကစီကားတာမဟုတ်ပါဘူး။နေရနေပေါ့မော်မျိုးနယ်ဘေးပတ်ဝန်းကျင်နေဟိုဈေးရောင်းဈေးဝယ်လာတဲ့ဟာတွေကုန်ရောင်းကုန်ဝယ်လာတဲ့ဟာတွေနဲ့ပဲအထူးသဖြင့်စီကားတာပါ။ဒီပြဿနာကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာနေရနေကောက်ပဲတိနာအဝင်နေလို့နောက်ပြီးတော့ဈေးရောင်းဈေးဝယ်အသွားလာတွေတော့အမှန်တော့မရှိတော့ဘဲနဲ့၆ခန်းနေတာကိုတွေ့ရပါတယ
်စစ်တပ်မိသားစုဝင်တွေတသက်ချောင်းကြီးရဲ့အတွက်အထူးရည်ရွယ်ဖွဲ့ထားတဲ့မြမစီးပွားရေးဥပိုင် limited နဲ့တရုတ်နိုင်ငံကနော်ရင်ကိုလုပ်ငန်းကြီးလက်အောက်ခံဝမ်ပေါင်တတ်တူတူဖော်ရေးလုပ်ငန်းတို့ဖက်ဆက်လုပ်နေကြတဲ့လက်ဘရောင်းတောင်ကျင်းဤစီမံကိန်းကြောင့်လူမှုစီးပွားအပြင်တဘာဝပတ်ဝန်းကျင်ကိုပါထိခိုက်တာကြောင့်ဒေသခံတွေကစီမံကိန်းအပေါ်မှာကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီကျင်းဤမိုင်းလုပ်ငန်းဆက်ပြီးတော့လုံသိမ့်မသိမ့်နဲ့ဆန္ဒပြမှုတွေထိမ့်သိမ့်တဲ့အပေါ်မှာအခြေအနေအမှန်ကိုထုတ်ဖော်နိုင်ဖို့အတွက်စုံစမ်းရေးကော်မရှင်တစ်ခုကိုတမရဦးသိန်းစိန်ကဒီဇင်ဘာလ၁ရက်နေ့တုန်းကဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့ဒီကနေ့မှာပဲဒီကော်မရှင်တွေကအဖွဲ့ဝင်တချို့ကိုပြင်ဆင်ဖွဲ့စည်းခဲ့တဲ့ကြေညာချက်ထွက်ပေါ်လာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုဥက္ကဋ္ဌအမျိုးသားလူ့အခွင့်အရေးကော်မရှင်ကဥကျော်တင်းဆွေကိုအတွင်းရေးမှူးတာဝန်ပေးထားတဲ့စုံစမ်းရေးကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်မှုတွေကိုစလုပ်နေသလဲဆိုတာကိုသိရဖို့ကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကိုမေးကြည့်ပါတယ်
။ကျွန်မတို့ခုနကငါပဲအတွင်းရေးမှူးအဖွဲ့ဆက်ပါတယ်။ကျွန်မတို့ကော်မတီထဲမှာပါတဲ့လူတွေကိုတို့လိုက်လာပြီးဆက်ပြနေပါတယ်လို့ပြောပါတယ်အခုချိန်ကြီးတော့ဟိုကော်မတီစီဝဲလည်းမခံရသေးဘူးကော်မတီဝင်နေအချင်းချင်းလည်းပြောင်းနေကြအောင်မတွေ့ကြသေးဘူးဆက်လက်ပြီးတော့ကော်မတီကဘာလုပ်မလဲဆိုတော့လေကျွန်တော်တို့ကဟိုပေါ့နော်ဘာမှကျွန်တော်တို့လည်းဒီရရဲ့ပရိုဂရမ်လည်းကျွန်တော်တို့မသိရသေးပါဘူးအဲ့တော့ပြင်ညာချက်မှာတော့တစ်လအတွင်းပြီးလို့ရမလို့ပြောတယ်အခုချိန်ကြီးကော်မတီတွေတောင်မှပြောင်းနေတဲ့အောင်စုံအောင်ကိုဖိတ်လို့မရသေးဘူးလို့ပြောနေပါတယ
်ဒီကော်မရှင်ထဲမှာနေပဲအသေးသေးကပုံကိုယ်တွေအပြင်စလင်းကြီးမျိုးနေတဲ့ကဒေသခံ၃ယောက်ရဲ့နာမည်တွေကိုလည်းတွေ့ရပါတယ်စီမံကိန်းကိစ္စကိုလွှတ်တော်မှဖြည့်ရှင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေနဲ့တာဝန်ရှိသူတွေကိုကိုယ်တိုင်တွေ့ဆုံညှိနှိုင်းပေးဖို့ကြိုးစားခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့စုံစမ်းရေးကော်မရှင်ထဲမှာသူ့အစားတခြားပါတင်ပါထိုက်သူတွေပါဖို့တင်တယ်လို့ပြောခဲ့ပါတယ်
စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာမူလနာမည်စည်းရင်းထည့်ခံထားရပေမဲ့ကော်မရှင်ထဲမှာမပါဝင်လို့ဘူးလို့ပြောပြီးတော့နှုတ်ထွက်ခဲ့တဲ့ကိုမင်းကိုနိုင်တဲ့ကိုကိုကြီးတို့အပါအဝင်88မျိုးဆက်ចောင်းသားခေါင်းဆောင်တွေကလည်းဒီကနေ့တနင်္လာနေ့မှာပဲလက်ဗရောင်းတောင်ကိစ္စနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်သူတို့ဘာကြောင့်ကော်မရှင်ထဲမှာမပါဝင်ခြင်းရတယ်လဲဆိုတာနဲ့ပတ်သက်လို့ចောင်းသားခေါင်းဆောင်ကိုကိုကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်အဓိကကျွန်တော်တို့မှာအချိန်မလုံလောက်တဲ့ကြံစည်တာပေါ့အချို့တဲ့ဘက်ကရန်ကုန်မှာခြံနေခဲ့တယ်ကျွန်တော်တို့ကလည်းဒီရင်တန်းထဲမှာ ဆိုတော့ပျောက်တနေရာကြီးဖြစ်နေတယ်နောက်တစ်ခါဟိုမှာဆရာတော်တွေနဲ့တွေ့လူနာတွေနဲ့တွေ့နေဟိုအရင်ကျွန်တော်တို့ rush ဖြစ်နေတာပေါ့တော်တော်လေးအလုံးများနေတဲ့အချိန်မှာအေးစေးစေးနှိမ့်နိုင်ဆွေးနွေးဖို့အချိန်မရလိုက်ဘူးနောက်တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်နေပါဝင်ဆောင်ရွက်မယ်ဆိုတာလည်းကျွန်တော်တို့ကသိရတော့ဒေါ်ဆန်းစုကြည်ပါရင်တော့ဒါလုံလောက်တယ်ဒါကျွန်တော်တို့အားလုံးနဲ့ဒါသဘောတူနေတဲ့ကိစ္စဆိုတော့ကျွန်တော်တို့အနေနဲ့ကတော့ကော်မရှင်ထဲမှာမပါတော့ဘဲနဲ့ဒီလွတ်လွတ်လပ်လပ်ဒီဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာအချက်လက်စုဆောင်းတာဆက်ကြွလှုပ်ရှားသူတွေနဲ့ထိတွေ့ဆွေးနွေးတာစသဖြင့်အဲ့ဒီလုပ်ငန်းတွေကိုကျွန်တော်တို့ကကော်မရှင်ထဲမှာမပါဘဲလုပ်တာကပုံပြီးလွတ်လွတ်လပ်နဲ့ကျွန်တော်လုပ်နိုင်မယ်ပြီးတော့ကျွန်တော်တို့ရရှိတဲ့အချက်လက်ဒီအကြံပြုချက်တွေကိုလည်းကော်မရှင်ကိုလည်းတင်ပြဆွေးနွေးသွားမယ်အကြံပြုသွားမယ်ပေါ့ဆိုပြီးတော့အဲ့ဒီဟာတွေအားလုံးကိုကျွန်တော်တို့ဝန်ကြီးဦးအောင်မင်းကိုရောဒေါက်ဆာဆုစီကိုကျွန်တော်တို့ဒါတွေကိုဆွေးနွေးတင်ပြခဲ့ပါတယ
်။လက်ဗရောင်းတောင်ကိစ္စတွေကိုဆွေးနွေးလေ့လာခဲ့တဲ့အကြောင်းတွေကိုလည်း88မျိုးဆက်ចောင်းသားတွေရဲ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းပြောကြားသွားခဲ့ပါတယ်။ထိခိုက်ဒဏ်ရာရတဲ့ရဟန်းပြည်သူတွေကိုထိရောက်တဲ့စေဝါကူတာမှုပေးဖို့ဝင်းချတောင်းပန်ဖို့လက်ဗရောင်းတောင်ကိစ္စကိုစုံစမ်းစစ်ဆေးနေစဉ်အတွင်းမှာတူးဖော်ဆောင်ရွက်နေမှုတွေကိုရပ်ဆိုင်းထားဖို့အပြင်ဖမ်းဆီးအရေးယူမှုတွေကိုရပ်တန့်ပြီးတော့ထိန်းသိမ်းထားတဲ့သူတွေကိုပြန်လည်လွှတ်ပေးဖို့အတွက်ကိုလည်း88မျိုးဆက်ចောင်းသားတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတောင်းဆိုထားပါတယ်ရှင်။